အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကတန်တမာရပ်ကွက်မှာဒီကနေ့မနေ့စောပိုင်းကပြင်းထန်တဲ့ကားပေါင်းထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးနိုင်ငံကြံမှာပဲတေဆုံးသူရေအတွက်ကိုအမည်မဖော်သူအာဖဂန်လူမျိုးရေးရှိသူက VOA ကိုအတည်ပြုပြောဆိုခဲ့တာပါ။စောပိုင်းမှာတော့တေဆုံးသူ80ထိရှိနေပြီးအရေးအတွက်ပိုတိုးလာနိုင်ကြောင်းလဲကျန်းမာရေးဝန်ကြီးဌာနပြောပြရပုဂ္ဂိုလ်ဝါယီတူလာမာချိုကပြောဆိုထားပါတယ်။နိုင်ငံကတန်ယုံနေတဲ့အစိုးရရုံးတွေတရှိရာကပူးမျိုးတော်ကအချက်ချဝန်စီအက်ပါကန်ရက်မှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်ဒါဇင်နဲ့ချီတဲ့ကားတွေအနည်းနာကအဆောက်အဦတွေလည်းထိခိုက်ပျက်စီးခဲ့တာပါ။အရင်ချေတင်ကားတစ်စင်းမှာပေါက်ခွဲပစ္စည်းတွေတင်ဆောင်လာပြီးပေါက်ခွဲခဲ့တာလို့လည်းအာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ပြင်းထန်တဲ့ကားပေါင်းပေါက်ကွဲမှုကဂျာမန်တန်ယုံနဲ့မလမ်းမကမ်းမှာဖြစ်ပွားခဲ့ပြီးအင်တာနက်လူကွန်ရက်တွေပေါ်မှာတပ်ပုံတွေမှာတော့တန်ယုံအဆောက်အဦဒဇင်ဘန်းချူချပစ္စည်းနေတာကိုတွေ့ကြပါတယ်။ဂျာမန်နိုင်ငံချိုင်းဝန်ကြီးစစ်မှန်ကေဘီကတော့ပောက်ကွဲမှုတွင်အာဖဂန်လူမျိုးအဆောက်တော်များတည်ဆုံးပြီးဝန်ထမ်းတွေထိခိုက်ဒဏ်ရာတွေရခဲ့တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ပောက်ကွဲမှုကြောင့်အာဖဂန်ကထိတ်တဲဆက်တွေဝန်ဆောင်မှုပေးနေတဲ့ရုရှားလုံခြုံရေးရုံးချုပ်ရှိရာအဆောက်အဦမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့ပါတယ်။ခင်ကျေးရနေရာကတော့အာဖဂန်လူမျိုးတွေကချက်ချင်းပြုတ်ဆုတားဆီးထားလိုက်တယ်လို့ရှာဖွေကေဇယ်ရေးလုံခြုံရေးအတွက်နိုင်ငံတကာတက္ကသိုလ်တွေလည်းကြောက်လာကြကြတာပါ။အာဖဂန်နိုင်ငံကရုံးပြင်တန်ကြားမှာတော့အမျိုးသမီးတွေပါဝင်လူတော်များကိုအရေးပေါ်ကားတွေနဲ့စီယုံကိုတည်ဆောင်သွားတာကိုလည်းတွေ့ကြပါရဲ့။နေပေါင်းများစွာတွင်အသေးပြောက်အများဆုံးဖြစ်ကပူးမျိုးကနေပြောဆိုနေကြတဲ့တက်ခတ်မှုနဲ့ပတ်သက်လို့ IS Islam စစ်ဆေးကြောအဖွဲ့ကတော့သူ့လက်ချက်ဖြစ်ကြောင်းကြေညာထားတယ်လို့အာဖဂန်မှာရှိတဲ့အထူးကရုံးမြင့်ဆိုင်ညာဌာနတစ်ခုကပြောဆိုနေပါရဲ့။စီရောချေဆိုင် IS အဖွဲ့ကမိလာရဲ့ကပူးမျိုးမှာစစ်သားတွေဆရာဝန်တွေပါဝင်လူ90ထက်မနည်းတည်ဆုံးခဲ့တဲ့အကြီးဆုံးစစ်ဆေးရုံတစ်ခုကိုအထူးကံတက်ခတ်ကြတာပါဝင်အထူးကကြားပြမှတ်တွေကိုတက်ခတ်မှုတွေဟာသူ့လက်ချက်ဖြစ်ကြောင်းကြေညာခဲ့ဘူးပါရဲ့။